အာရှတေတာတွင်တခြားနိုင်ငံတွင်နဲ့တရုတ်နိုင်ငံကအဓိကအဆုရှရာဈေးကွက်တွေမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးတော့အဆုရှရာဈေးတွေမတည်မငြိမ်ရှိခဲ့ပါတယ်။အာရှတေတာစီးပွားရေးဘော်ဆိုးရင်ချက်တွေဟာတကမ္ဘာလုံးမှာရိုက်ခတ်နေပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ ရှန်ဟဲစတော့ဈေးဟာဈေးကွက်အဖွဲ့မှာ၄၀တမ၅ရာခန့်လုံးနီးပါးကျသွားပြီးတဲ့နောက်မှာဒက်တမနှစ်အကျနဲ့ပဲဈေးပိတ်သွားပါတယ်။တိုချိုကနစ်ကေးအဆုရှရာညွှန်ကိန်းဟာလည်းမနက်ပိုင်းအရောင်းဝယ်လုပ်ချိန်အတွင်းတော်လီဈေးကျခဲ့ပေမဲ့ဈေးပိတ်ချိန်မှာတော့ဒက်တမ၄ရာခန့်လုံးပဲအကျရှိခဲ့ပါတယ်။ဆိုးနဲ့စစ်တနီကဈေးကွက်တွေမှာတော့ရေဘူးရအားဖြင့်အတက်အကျမရှိခဲ့ပါဘူး။အမေရိကန်ပ ဒီကနေ့အစောပိုင်းအာရှအစုရှယ်ယာဈေးကွက်မှာမတည်မငြိမ်ဖြစ်ခဲ့ရတာဖြစ်ပါတယ်။ ကမ္ဘာစီးပွားရေးနှေးကွေ့လာနေပြီဆိုတဲ့စိုးရိမ်ချက်တွေပုံများလာတာကြောင့်နယူးယောက်ကအဓိကအစုရှယ်ယာညှို့ခင်းတွေအင်္ဂါနေ့တုန်းက300ခန့်လောက်ထိကျသွားခဲ့ပါတယ်။စိုးရိမ်မှုတွေဟာဒေတာတစ်ခုကနေနောက်တစ်ခုကိုဘယ်လောက်တောင်မှမြန်မြန်ကူးဆက်သွားနိုင်တယ်ဆိုတာမကြသေးခင်ကအစုရှယ်ယာဈေးတွေကမောက်ကမှဖြစ်နေတာကပြသနေတယ်လို့အင်ဒိုနီးရှားမှာရောက်နေတဲ့ IMF အကြီးအကဲကပြောကြားသွားပါတယ်ရှင်။